Cyprus ဂျော်နိုင်ငံမှာပိတ်ထားတဲ့ဘဏ်တွေကိုကြာသာရင်းနှီးမှပြန်လည်ဖွင့်လှစ်မှာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဘဏ်အငွေတွေကိုထုတ်တာနဲ့အရွှေအပြောင်းလုပ်တဲ့အပေါ်မှာအစိုးရကထိန်းချုပ်ကန့်သတ်လိုက်ပါတယ်။နိုင်ငံရဲ့ဘဏ်စနစ်အပေါ်မှာယုံကြည်မှုပြန်လည်ရှိလာစေဖို့အတွက်ဒီလိုထိန်းချုပ်မှုတွေကိုလုပ်ဖို့လိုအပ်တယ်လို့ Cyprus ဘဏ္ဍာရေးဝန်ကြီး Michael Saris ကပြောပါတယ်။နိုင်ငံတွေကနေပြီးတော့ထွက်ခွာသွားမဲ့သူတွေအနေနဲ့ဒေါ်လာ3832ဒေါ်လာထက်ပိုပြီးတော့ယူသွားခွင့်မရှိဘူးလို့ Cyprus တာဝန်ရှိသူတွေကပြောပါတယ်။ဥရောပသမဂ္ဂတွေကယူရိုငွေကြေးသုံးဆွဲတဲ့18နိုင်ငံထဲမှာပါဝင်တဲ့ Cyprus နိုင်ငံကဘဏ္ဍာရေးအချက်အတဲအတွက်နိုင်ငံတကာငွေချေးသူတွေစီကနေပြီးတော့ဒေါ်လာ73ဘီလီယံချင်းငွေယူခဲ့ပြီးတဲ့နောက်မှာအခုလိုမျိုးကန့်သတ်ချက်တွေကိုထုတ်ပြန်တာလည်းဖြစ်ပါတယ်။ဘဏ်တွေမှာဒေါ်လာ 33,000 အထက်အထားကြတဲ့ထဲကပမာဏအများဆုံးနဲ့အာမခံမရှိတဲ့ဘဏ်စင်းတွေရဲ့40ရာခိုင်နှုန်းဒါမှမဟုတ်ဒီထက်များတဲ့ပမာဏကိုအစိုးရကအရေးပေါ်အသုံးစရိတ်အဖြစ်နဲ့သိမ်းပါမယ်လို့ဒီနိုင်ငံကငွေချေးသူတွေနဲ့ Cyprus အစိုးရသဘောတူထားရပါတယ်။အခုလိုငွေပမာဏအများအများအထားသူတွေတင်မဟုတ်ဘဲဒီဘဏ်စင်းအလုံးအပေါ်အခွန်ကောက်ဖို့အတွက်ဥရောပသမဂ္ဂကအကြံပြုခဲ့သလိုမလုပ်ခဲ့မှုရဲ့အင်မတန်စိတ်မကောင်းစရာကောင်းတဲ့အကျိုးဆက်တစ်ခုဖြစ်တယ်ဆိုပြီးတော့ဒီကမ္ဘာစီးပွားရေးပညာရှင် Nicholas Varan က VOA ကိုပြောပါတယ်။ဘဏ်အငွေတွေအလုံးအပေါ်အခွန်ကောက်ရေးဥပဒေကြမ်းကို Cyprus Parliament ကပယ်ချခဲ့ပြီးတဲ့နောက်မှာအင်မတန်လိုအပ်နေတဲ့ချင်းငွေရရှိဖို့အတွက်ငွေအမြောက်အများအပ်ထားတဲ့ဘဏ်စင်းတွေကိုအခွန်ကောက်ပါမယ်လို့ Cyprus အစိုးရကသဘောတူခဲ့ရတာဖြစ်ပါတယ်ရှင်။